လက်တလောကချင်းပြည်နယ်ထဲမှာဖြစ်ပွားနေတဲ့အစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ကြားဖြစ်ပွားနေတဲ့ပြည်ပက္ခတွေကိုငြိမ်ငြိမ်ချမ်းချမ်းဖြေရှင်းဖို့တရုတ်အစိုးရကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။အခုလက်ရှိဖြစ်ပွားနေတဲ့မြန်မာဘက်ကတိုက်ပွဲတွေကြောင့်တရုတ်မျိုးပေါ်ကိုလက်နက်ကြီးတွေကျနေတယ်လို့လည်းတရုတ်ဘက်ကပြောပါတယ်။ဒီအကြောင်းသေးစိတ်ကိုတော့ဆက်သွဲစုံစမ်းထားတဲ့မဆုမွန်ကတင်ပြပေးပါလားရှင်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ထဲမှာမြန်မာအစိုးရတပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ကချင်လူမျိုးရေးတပ် KIA ကြားအခုလက်ရှိဖြစ်နေတဲ့စစ်ရေးတင်းမာတဲ့ပြဿနာတွေကိုငြိမ်ငြိမ်ချမ်းချမ်းဖြေရှင်းကြဖို့တရုတ်အစိုးရကတိုက်တွန်းလိုက်ပါတယ်။တစ်ချိန်တည်းမှာပဲနှစ်ဖက်ပြစ်ခတ်မှုတွေဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တရုတ်မြန်မာနယ်စပ်ဒီတရုတ်မြေပိုင်နက်ထဲကိုလက်နက်ကြီးကြီးသုံးလုံးကျလာတဲ့အတွက်တရုတ်ဘက်ကနေမြန်မာအစိုးရဘက်ကိုနောက်ထပ်ဓာတ်မျိုးဖြစ်ရတယ်မဖြစ်လာစေဖို့တန်တမန်ရေးသတိပေးပြောဆိုမှုတွေလည်းရှိနေပါတယ်။ကချင်ပြည်နယ်ထဲမှာဒီကချင်လွတ်မြောက်ရေးတပ် KIA ရဲ့စစ်အခြေစိုက်စခန်းတွေရှိနေတဲ့နေရာကိုမြမစစ်တပ်ဘက်ကနေလေကြောင်းကနေတိုက်လေရင်နေစစ်သုံးရဟတ်ရင်နေတုံးပြီးတော့အပြင်းထန်ထိုးစစ်ဆင်တိုက်ခိုက်မှုတွေရှိနေတယ်ဆိုတာကိုကချင်ဒေသခံအရက်သားတွေဘက်ကပြောဆိုမှုတွေရှိပါတယ်။ KIA တပ်တွေကိုလေကြောင်းကနေတိုက်ခိုက်မှုတွေလုပ်တယ်ဆိုတာကိုလည်းမြမအစိုးရပြောခွင့်ရသူဘက်ကဝန်ခံပါတယ်။မြမတပ်တွေဘက်ကလေကြောင်းကနေတိုက်တဲ့နေရာမှာနေဆက်ဖြစ်နေတာကြောင့်မြန်မာစစ်တပ်လေရင်တွေဟာတရုတ်ရဲ့လေပိုင်နက်ကိုပါဝင်ရောက်တာမျိုးရှိတယ်လို့ KIA ဘက်ကအစိုးပိုင်းကပြောဆိုမှုတွေရှိပါတယ်။ဒီလိုမျိုးပစ်ခတ်မှုတွေကြောင့်တရုတ်မြေပိုင်နက်ထဲကိုလက်နက်ကြီးကြီးကျတဲ့ကိစ္စကိုတော့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဟွာချင်ရွန်းကတရုတ်ဘာသာစကားနဲ့အခုလိုမျိုးပြောပါတယ်
။2012年12月30号晚上，缅甸的政府军同
သူပြောသွားတာကတော့ဒီတရုတ်ဘက်ကနေပြီးတော့မြန်မာအစိုးရတာဝန်ရှိတဲ့သူတွေဘက်ကိုလက်နက်ကြီးကြီးကျတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အ мян ဆုံးကင်တွေဖြေရှင်းပေးဖို့ ਨੇ ဒီလိုမျိုးနောက်ထပ်ထိခိုက်မှုမျိုးတွေမဖြစ်စေဖို့သတိပေးပြောဆိုတယ်ဆိုတာကိုတရုတ်ဘာသာစကားနဲ့ပြောဆိုသွားတာပါဒီတရုတ်နယ်စပ်ဘက်ကိုပြီးခဲ့တဲ့တနင်္ဂနွေနေ့ညနေပိုင်းတုန်းကလက်နက်ကြီးကြီးကျခဲ့တာဖြစ်ပြီးတော့တစုံတရာထိခိုက်မှုတော့မရှိပါဘူးလို့ပုံမှန်ပြုလုပ်နေကြသတင်းစာရှင်းလင်းပွဲမှာသတင်းနောက်တွေကိုတရုတ်နိုင်ငံသားရေးပြောခွင့်ရမစ်ဆစ်ဟောင်ချွန်းရွန်ကပြောဆိုလိုက်တာဖြစ်ပါတယ်။အခုလိုမျိုးမြန်မာနိုင်ငံမြောက်ပိုင်းတရုတ်မြန်မာနယ်စပ်မှာပြိပခါတွေဖြစ်ပြီးတော့စစ်ရေးတင်းမာမှုတွေဖြစ်ပွားနေတဲ့မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်ကချင်တပ်တို့ကြမှာဖြစ်ပွားနေတဲ့ပြဿနာဟာမြန်မာနိုင်ငံရဲ့ပြည်တွင်းရေးပြဿနာတက်တက်တာဖြစ်တယ်လို့တရုတ်နိုင်ငံသားကြီးပြောခွင့်ရကပြောပါတယ်။ဒါပေမဲ့နိုင်ငံရေးပြုပြင်ပြောင်းလဲရေးလုပ်ငန်းတွေလှုပ်ဆောင်နေတဲ့မြန်မာအစိုးရအနေနဲ့ဒီပြဿနာကိုငြိမ်းချမ်းရေးဆွေးဆက်ဆွေးနွေးပွဲတွေနဲ့ပြည်လဲအောင်ဖြေရှင်းသွားနိုင်မယ်လို့တရုတ်ဘက်ကနေမျှော်လင့်တဲ့အကြောင်းကိုလည်းပြောခဲ့တာပါ။ဒီလိုမျိုးကချင်ပြည်နယ်ထဲမှာအစိုးရတက်တဲ့ KIA တို့ကြတိုက်ပွဲတွေဖြစ်ပွားနေပေမဲ့ကချင်လက်နက်ကိုင်တပ်ဖွဲ့တွေနဲ့မြန်မာအစိုးရကြားငြိမ်းချမ်းရေးစကားဝိုင်းတွေဖြစ်ပေါ်လာအောင်မြန်မာအစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီအနေနဲ့ဆက်ပြီးတော့ဆောင်ရွက်သွားမှာဖြစ်တယ်လို့မြန်မာအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တဦးဖြစ်တဲ့ဦးလာမောင်ရွှေကပြောပါတယ
် KIA အဖွဲ့နဲ့စတမလ30နေကတော့ဆုံးဆင်းလေးခဲ့တယ်အဲဆင်းလေးပြီးတဲ့နောက်ပိုင်းမှာတော့ကျွန်တော်တို့ KIA အဖွဲ့ကြီးက political dialogue လုပ်ဖို့ပေါ့နော်ဒါပြောတယ်တစ်ခါကလည်းဦးအောင်မင်းကလည်းဘောတူခဲ့တာဘွားခဲ့တဲ့သဘောတူခဲ့တယ်။တော့အခုချိန်ကြီးတော့ကျွန်တော်တို့တရားဝင်ပေါ့နော်ကျွန်တော်တို့ကံလန်းချက်ကိုအဲထုတ်ပြန်လာတော့မရှိသေးဘူးကဒါနဲ့ဟိုလက်ရှိကျွန်တော်တို့ဒီစစ်ပွဲတွေရှိတာတော့ရှိတယ်ဒါပေမဲ့ဒီစစ်ပွဲတိုင်းနဲ့ဖြစ်နေတဲ့ခဲရပဲပြည်သူစနေပွဲတွေဖြစ်နိုင်လို့တော့ကျွန်တော်တို့ပြောလင့်နေတယ်။ဘာကြောင့်လဲပြောရင်တော့ဒီပြည်သူစနေပွဲတွေအမှားပါလေဒီငင်းငယ်ကြီးရဲ့အဖြစ်ကိုတကယ်ကြီးနိုင်တယ်လို့ကျွန်တော်ထင်တယ်
အခုလိုဖြစ်ပွားနေတဲ့ကချင်ပြည်နယ်ထဲကတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ဒေသခံပြည်သူတွေတောင်းနဲ့ချီအိုးမဲ့အိမ်မဲ့ဖြစ်ပြီးတော့စစ်ပြေးဒုက္ခသည်တွေအဖြစ်ထွက်ပြေးတင်းချောင်နေရတာတွေဒီအစိုးရတပ်ဘက်ကနေလေကြောင်းတိုက်ခိုက်မှုတွေကြောင့်ဘုံခိုခြင်းထဲမှာခိုအောင်နေရတာနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကစိုးရိမ်ပူပန်ကြောင်းသတင်းထုတ်ပြန်မှုတွေရှိနေပါတယ်။တစ်ချိန်တည်းမှာပဲမြန်မာအစိုးရဘက်ကနေကချင်ပြည်နယ်ထဲဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ဇန်နဝါရီလ4ရက်နေ့နေစွဲနဲ့ထုတ်ပြန်ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။အခုလိုဖြစ်တဲ့တိုက်ပွဲတွေဟာနယ်မြေအေးချမ်းအောင်လှုပ်ဆောင်လာတာဖြစ်ပြီးတော့ KIA KIU အဖွဲ့နဲ့လည်းငြိမ်းချမ်းရေးဆွေးနွေးမှုတွေဆက်လုပ်သွားမှာဖြစ်တဲ့အကြောင်းကိုလည်းအစိုးရရဲ့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြပါရှိပါတယ်ရှင်။